ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာရက်ချစလိုဖြစ်ပွားလာတာအခုဆိုရင်ရက်တပတ်နှစ်ပတ်ကျော်ရှိနေပါပြီ။မနေ့ညနေခင်းပိုင်းကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်အနီးမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့မှာလည်းအစိုးရတပ်ဖက်စိုးရစစ်တပ်ဖက်ကမြစ်ကြီးနားကနေလိုင်စာဒေသဘက်ကိုစစ်ကူတွေထပ်မံသွားရောက်နေရကြောင်းတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းတင်ပို့ထားပါတယ်။
ဟုတ်ကဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးမှာဒေလ15ရက်နေ့လောက်ကလေးကတိုက်ပွဲတွေစတင်ခဲ့ရတာပြီးခဲ့တဲ့တောက်ကြနေ့ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးနောက်ငြိမ်သက်နေခဲ့ပါတယ်။အင်္ဂါနေ့မှာတော့လက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိခဲ့တယ်လို့ဗိုလ်တူးနေ့မှာတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TAT ကို KIO ရဲ့ထောက်ကူပြုအဖွဲ့ကပြောခွင့်ရသူဦးထောက်ခါကပြောပါတယ်။
ဒီကစားမလာတဲ့ညကျွန်တော်တို့ချီချီယုံမှာသူနဲ့တွေ့ဆုံစကားပြောနေတဲ့ချိန်မှာပဲရှစ်ချက်ပြစ်တယ်မနေ့ရရောတိုက်နေကြတယ်လေရင်နဲ့သွားတယ်အဲ့ဒါဟောဘက်မှာမဟုတ်တော့ဥစ္စာလေရင်နဲ့တိုက်လို့မရပဲပြန်သွားတယ်လို့ပြောတယ်ဒါပေမဲ့တက်ထိုးတာတည်ချတယ်အဲအချိန်အခေါက်ရေတော်တော်လေးစူးစမ်းကြရတယ်လို့ပြောတယ်ဒီနေ့ရောဖြစ်နေတယ်လို့ပဲကြားရသေးတယ်အောက်ခြေတင်းကမတက်သေးဘူး
KIO ရဲ့ထောက်ကူပြုအဖွဲ့ TAT နဲ့ American တန်မတ်ဟာအင်္ဂါနေ့ညနေ 3:00 လောက်ကတွေ့ဆုံခဲ့တာဖြစ်ပါတယ်။လောလောဆယ်တိုက်ပွဲဖြစ်ပွားနေတဲ့နေရာဟာမြစ်ကြီးနားပမော်လန်အရှိတ်အဝါချမ်းမှာရှိတဲ့ Inkran တောင်ကျောက KIA ရဲ့ဒီရုံစခန်းမှာဖြစ်ပွားနေတာပါ။လိုင်ဇာက KIO ရဲ့တာဝန်ရှိသူတဦးကတော့ကြာသာပတိနေ့မှာတိုက်ပွဲဖြစ်ပွားတာမကြားသိရသေးကြောင်းဗိုလ်တူးနေကတော့မနေ့7:00လောက်ကလေးကအပြန်အလှန်လက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြပြီးညနေ2:00ကနေ4:00အထိအစိုးရတပ်ဖက်က KIA တပ်စခန်းကို5ချိန်လောက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်။ကြာသာပတိနေ့မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်အင်အားတွေထပ်မံပို့လွှတ်နေတာကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ကချင်ငင်းကြိုင်းအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်။
ဒီနေ့နောက်ဆုံးချင်းလည်းတော့လေညော့နေပြင်ရောက်အကုန်အစ်ကြောင့်မျိုးစုံနဲ့တော့သွားနေတာတော့ဒီလေအမ်မိနာနဲ့တော့သူကကြီးကျောင်းတော့တောက်လျှောက်သွားနေတယ်ဆိုတော့အဲ့မှာလည်းတောက်လျှောက်နေရကြီးသားနေတယ်ဆိုတော့အဲ့ဒီနေရာ3-4နေရာလောက်ကိုသူတို့ထူးဆစ်ဆင်နေတယ်ခင်ဗျဟိုကေကိုဌာနချုပ်ရဲ့ရှေ့ကတိုင်းတပ်ဖွဲ့တွေရဲ့စခန်းတွေအားလုံးကိုထူးဆစ်ဆင်နေတဲ့သဘောရှိတယ်အဲ့ဒီတိုင်းဆိုတော့အများကြီးကိုတင်းထားနိုင်စရာရှိပါတယ်
ပြီးခဲ့တဲ့အပတ်တောက်ကြနေတိုက်ပွဲမှာတော့အစိုးရတပ်မတော်ဘက်ကစစ်ရဟရင်တုံးပြီးတိုက်ခိုက်ခဲ့တယ်လို့ KIO ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာအစိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်ဖော်ရီကြားမှာဆွေးနွေးနေကြပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကြေညာပြီးမှလာ NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောဆိုထားပြီးငင်းကြဲရေးကော်မရှင်ကတော့နှစ်ဖက်ဆွေးနွေးမှုတွေဟာတိုးတက်မှုရှိကြောင်းပြောဆိုပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့သာလက်မှတ်ရေးထိုးထားပြီးကြံဖွဲ့၃ဖွဲ့ကတော့လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်မှသာလက်မှတ်ရေးထိုးမှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။